အမေရိကန်သံတမန်လုပ်ငန်းကြီး USD ကိုဂျပန်နစ်ပွန်စတီကုမ္ပဏီကဝယ်ယူမဲ့ကိစ္စသူအခိုင်အမာဆက်ပြီးတော့ကန့်ကွက်တဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေ့ကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်ဒေါ်လာ 14.9 ဘီလီယံနဲ့ USD ကုမ္ပဏီကိုဂျပန်ကဝယ်ဖို့ဂျိုးပန်းနေတာပါ။ဒါကိုလက်ခံလိုက်မယ်ဆိုရင်အမေရိကန်ရဲ့အကြီးဆုံးသံတမန်ထုတ်လို့ရေးလုပ်ငန်းကြီးတွေကတခုနိုင်ငံခြားကုမ္ပဏီလက်ထက်ကိုရောက်သွားမှာဖြစ်ပြီးဒါဟာအမေရိကန်အမျိုးသားလုံခြုံရေးကိုအန္တရာယ်ကျရောက်စေမှာဖြစ်ပြီးတော့အရေးပါတဲ့ကုန်ပစ္စည်းထုတ်လုပ်ထုတ်ပိုးရောင်းချမှုအဆင့်ဆင့်ကိုပါထိခိုက်စေမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကကြေညာချက်မှာပြောပါတယ်။အမျိုးသားလုံခြုံရေးကိုအန္တရာယ်ကျရောက်စေနိုင်တယ်လို့ပြောတဲ့အပေါ်မှာတော့ဘယ်လိုပုံစံကျရောက်စေနိုင်တယ်ဆိုတာကိုသမ္မတကမရှင်းထားပါဘူး။အခုလိုသမ္မတကိုယ်တိုင်ကတာမြင်တဲ့အတွက် USD ကုမ္ပဏီကိုရောင်းချမဲ့ကိစ္စပြက်ပြဲသွားတာဟာအမေရိကန်သံတမန်အလုပ်သမားများသက်မကအတွက်ကတော့အောင်ပွဲကြီးတစ်ခုဖြစ်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလည်းတချိန်ကအောင်မြင်ခဲ့တဲ့အမေရိကန်သံတမန်လုပ်ငန်းကြီးကိုနိုင်ငံခြားကုမ္ပဏီတစ်ခုကဝယ်ယူမဲ့ကိစ္စသူလဲစန့်ကျင်ကန့်ကွက်တယ်ဆိုပြီးသိပ်မကြခင်ကပဲပြောဆိုခဲ့ပါတယ်ရှင်။